ပါကစ္စတန်နိုင်ငံအနောက်မြောက်ပိုင်းပါရှဝါမြို့ကကြောင်းတကြောင်မှာတာလီဘန်စစ်သွေးကြွတွေဝင်ရောက်စီးနင်းတိုက်ခိုက်လို့ကျောင်းသားအများစုပါဝင်လူပေါင်း130သေဆုံးသွားရတယ်လို့အရာရှိတွေကပြောပါတယ်။အခုခါမှာတော့စစ်သွေးကြွတွေအားလုံးကိုရှင်းလင်းနိုင်ပြီးတော့ဒီဖြစ်ရဲ့ဆိုကြည့်ပြီးသွားခဲ့ပြီလို့နိုင်ငံတကာရုပ်သံလိုင်းတွေမှာသတင်းတွေထားရိုက်ထုတ်လွှင့်ပြသနေပါတယ်။စစ်ယူနီဖောင်းဝတ်ထားပြီးတော့ဖောက်ခွဲရေးပစ္စည်းတွေကိုမာတက်ထားတဲ့စစ်သွေးကြွတွေကစစ်တပ်ကဖွင့်ထားတဲ့ကျောင်းကိုဒီကနေ့ဝင်ရောက်တိုက်ခိုက်ခဲ့တာပါ။နောက်ထပ်အ ਨੇ ဆုံးလူတရာကျော်လဲဒဏ်ရာရရှိနေတယ်လို့ပြည်နယ်တော်ဝင်ရှိသူတွေကပြောကြပါတယ်။ဝင်းကြီးချုပ်နဝတ်ရှရစ်ကဒီတိုက်ခိုက်မှုကိုရှုံချပြီးတော့ဒီဖြစ်ရက်ဟာတတိုင်းပြည်လုံးအတွက်ကြေကွဲဝမ်းရဲပွဲဖြစ်ရဲ့လို့ပြောပါတယ်။ပါရှော်ဝါမျိုးကိုဒီကနေ့ပဲရောက်လာတဲ့မစ္စတာရှရစ်ကဒီကြမ်းကြုတ်ရက်ဆက်တဲ့လုပ်ရကြောင့်အစိုးရဟာနောက်တော့မှမဟုတ်ပါဘူး။စစ်သွေးကြွတွေပေါ်မှာစစ်စင်ရေးတွေဆက်ပြီးတော့ပြုလုပ်နေမယ်လို့ကတိပြုသွားခဲ့ပါတယ်။အိန္ဒိယပြည်ထရေးဝန်ကြီးရတ်နတ်စင်ကလည်းဒီတရေဘောကြောင့်ပြီးတော့လူမဆန်တဲ့တိုက်ခိုက်မှုကအကြမ်းဖက်မှုရဲ့တရုံမှန်ကိုခြားပြလိုက်တာဖြစ်တယ်လို့ Twitter လူမှုကွန်ရက်မှာအမှတ်ချက်ရေးသွားပါတယ်။ပါကစ္စတန်တာလီဘန်ပြောခွင့်ရသူကတော့ဒီတိုက်ခိုက်မှုဟာသူတို့ရဲ့လက်ချက်ဖြစ်တဲ့အကြောင်းနဲ့နိုင်ငံရဲ့အနောက်မြောက်ပိုင်းအာဖဂန်နယ်ဇက်နဲ့ကပ်နေတဲ့တိုင်းရင်းသားဒေသတွေမှာရှိတဲ့အစ်သွေးကြွားတွေကိုပြစ်မှတ်ထားပြီးတော့အစိုးရကစစ်ဆင်ရေးလုပ်နေတာတွေကိုကလဲစားချေတဲ့အနေနဲ့အခုလိုမျိုးတိုက်ခိုက်တာဆိုပြီးတော့ပြောသွားခဲ့ပါတယ်ရှင်။